ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာကီလိုဟတ်တက်ခွန်653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ16မီတာကီလိုဟတ်တက်ငန်း935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll be again.
ညလေးချင်းတန်သောတာရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်သောတာရှင်များခင်ဗျာသုတဖလဲဆွေးနွေးမယ်ဆိုတဲ့အစီအစဉ်လေးမှာမောပန်ရွန်းနဲ့ချင်းဆိုတဲ့ကျမ်းမာရေးသတင်းစကားလေးကိုတင်ပြပေးတော့မှာဖြစ်ပါတယ်သောတာရှင်များခင်ဗျာသူတည်တနာလိလချက်အရအေးရပြည့်မှုအကျိုးရလက်နဲ့အရတောက်ချင်းရဲ့အကျိုးရလက်ကအတူတူပဲဖြစ်ပါတယ်မောပန်ရွန်းနဲ့တာကတကဘာလုံးမှာရှိတဲ့လူသားတိုင်းတွေ့ကြုံပတ်သက်နေတဲ့ပြဿနာတစ်ခုဖြစ်ပါတယ်
။ဟုတ်ပါတယ်ရှင်။မောပန်နာဟာဆိုရင်အာယုံဆိုင်နိုင်မှုကိုပြတ်ပြားစေပြီးတော့တည်ရွှင်နိုင်မှု၊ကြည်လင်စွာတွေးခေါ်နိုင်မှုတွေကိုတားဆီးထားပါတယ်။ဆန်းဆောင်ရင်ဆုံးဖြတ်ချက်ချမှုနဲ့အကောင်အဆုံးစီရင်ဆုံးဖြတ်နိုင်မှုကိုလည်းကြာစင်းစေပါတယ်ရှင်။မောပန်နာကပန်းချတာတွေကိုခွဲခြားနိုင်မှုမရှိတာ၊အလွယ်တကူနှောက်ရှက်ခံရတာနဲ့စိတ်တဲ့ကြတာတွေကိုဖြစ်ပေါ်စေပါတယ်ရှင်။
သောတာရှင်များခင်ဗျာမောပန်းတာကြောင့်ဒေါသထွက်လွယ်လာသလိုအဆိုးမြင်ဖို့လည်းလွယ်လာပါတယ်မအေးရတဲ့အတွက်လူတယောက်ရဲ့အတွေးခေါ်သဘောတဘာဝတွေကိုထိုင်နိုင်ပါတယ်လူမှုရေးမှာထိမ့်သိမ့်နိုင်မှုမရှိဘဲပေါင်းသိဆက်ဆံရေးပြဿနာတွေဖြစ်ပေါ်လာပါတယ
်သောတာရှင်များရှင်ကျမတို့အရေးပြတဲ့အခါကျမတို့ရဲ့သိခံမှုအတိုင်းတာကနည်းလာပြီးတော့သူတစ်ပါးအပေါ်ကိုဒေါသထွက်လွယ်လာပါတယ်ရိုက်နေချင်လာတယ်အိမ်အောင်ပြုတ်ခွဲတဲ့အခြေဖြစ်လာတာကိုတွေ့ရပါတယ်။ဒါကြောင့်မို့အိဆက်တာနဲ့အနားယူရဟာဆိုရင်ကျန်းမာရေးနဲ့လုံခြုံစိတ်ချမှုအတွက်မရှိမဖြစ်လိုအပ်တဲ့အရာပဲဖြစ်ပါတယ်ရှင်
။ကျွန်တော်တို့ရဲ့ခန္ဓာကိုယ်ကကာယလုပ်ငန်းကြောင့်မောပန်းနေရင်ပန်းဖြေအိဆက်တာကအနားယူတာပဲဖြစ်ပါတယ်။စိတ်ပင်ပန်းရင်အနားယူတာကကိုယ်ကာယလေ့ကျင့်ခန်းဖြစ်ပါတယ်။ယုံလုပ်တွေနဲ့တနေကုန်ပင်ပန်းနေရင်တယောက်တည်းစိတ်ငြိမ်စွာနေတာကအနားယူတာမိသားစုနဲ့အတူတနစ်တာဖြစ်ပျက်သမျှကိုစကားစမြည်ပြောတာပန်းချံတဲလမ်းလျှောက်တာစတဲ့လှုပ်ဆောင်မှုတွေကိုပြုလုပ်ပေးရပါမယ်
။ဟုတ်ပါရဲ့ရှင်။အနာယူရဟာဆိုရင်စိတ်ပိုင်းဆိုင်ရာကိုပြန်လည်အာသွင်းပေးသလိုခွန်အားတွေကိုလည်းတစ်ဖန်ပြန်လည်ရအောင်နှုတ်ဆော်ပေးပါရယ်။အနာရောဂါတွေကိုပျောက်ကင်းစေတဲ့ခုခံအားအဖွဲ့အစည်းကိုလည်းတိုးတက်စေပါရယ်။ခလေးတွေအတွက်ဆိုရင်အနာယူရကကြီးထွားမှုကိုဖြစ်စေတဲ့ဟော်မုန်းထွက်ဖို့အတွက်လှုပ်ဆော်ပေးပါရယ်
။မှန်ပါတယ်ခင်ဗျာ။အနာယူခြင်းဖြင့်သွေးပေါင်ချပေးသလိုလုပ်ငန်းဆောင်တာတွေပုံမှန်တွက်ဖို့လုပ်ပေးပါတယ်
။နေ့စဉ်ရုံးမှာအလလုံးနေစဉ်အချိန်တိုအနာယူရာတွေပြုလုပ်ပြီးတော့နေ့စဉ်အပန်းဖြစ်အနာယူဖို့အချိန်ကိုတတ်မှတ်ရပါမယ်။အိမ်ကျရောက်တဲ့အခါမှာလည်းတာသမီးခလင်းငယ်တွေနဲ့အတူလဲစော့ကစားနိုင်ပါတယ်
။သောတာရှင်များခင်ဗျ။အနာယူမှုမလုံလောက်ဘူးဆိုရင်ယောဂရလွယ်ပါတယ်။အေးရဝမှုမရှိရင်ကျန်းမာရေးကိုချွတ်တဲ့စေပါတယ်။အနာယူတာကပြပေးတဲ့လက်ဆောင်တစ်ခုပ
ါ။သောတာရှင်တို့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ချဖို့နဲ့ကြည်လင်စွာတွေးခေါ်တတ်ဖို့အတွက် အေယီဝဝအိဆက်အနာယူကြပါဆိုလားရှင်
တောတာရှင်များအားလုံးကိုရီးကျမ်းမာချင်းစိတ်ချမ်းသာမှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ခင်ဗျာ
Mama we can be alone so she do ka tre kwa ma ya nai ma do do ye shin the key nga kho da ngo cha bi ye le ma nga go swe to khu lo chong mi ni ja ro di nga go swe di ka thai ma ku nai si ni ja swe diกูรอกูมีโคดีเนี่ยต้องชื่อรอในอาศิจีมันทะชินซอมีเนี่ยจารออาศิผิดอยู่จีมันชินคันไทบีเซนะลอนวิงนี้ในหนองจอโดYesu quiero mi cada line de bore ma sueno tomo mi dile a Chicago dile de natavi
Toda shemya shwelan chan ni daw mu ja ba se Beiman no de ga atigron soe kaung sen ne ho ja daw ma phit par de Di tia ho ja ko do taman no wutu akhan ni 21 ne 22 ko achi khan bi ho ja daw chin phit par de khamya Beiman no won chin ka si cha de တိုင်းတွင်အဘယ်သူမှမဝင်ရကျူးကျော်ဝင်ရောက်ပါကအသေးသက်ချင်းခံရမည်ဒီစကားကဗိမာန်တော်အဝင်တကားထိတ်မှတတ်ထားတဲ့ဆိုင်းဘုတ်ပါဒီဆိုင်းဘုတ်ကကြောက်စရာကောင်းတဲ့ဆိုင်းဘုတ်ကြောက်စရာကောင်းတဲ့ချင်းချောက်မှုမဟုတ်ပါလားဒီကနေ့လဲတချို့ဘာသာတွေမှာအဲ့ဒီလိုပုံစံတွေအဲ့ဒီလိုထုံးစံဓလေ့တွေရှိနေသေးပါပဲတမန်တော်ဝုဒ္ဓအခန်းကြီး21မှာဖော်ပြထားတဲ့ဗိမာန်တော်တွေကအတိကရုံးဟာတဘာမျိုးသားများကိုရှင်ပေါလုကဗိမာန်တော်အတွင်ခန်းနဲ့ခေါ်သွားလို့ဗိမာန်တော်ညင်ညူးတယ်ဆိုပြီးလူလူကြီးကရှင်ပေါလုကိုဗိမာန်တော်တွေကဆွဲထုတ်သွားခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့အကြံစီကရှင်ပေါလုကိုအဆုံးစီရင်ပြစ်ကြဖို့အကြံစီနဲ့ဆွဲထုတ်သွားခဲ့ကြတာပါ။ခြေတော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာရှင်ပေါလုခင်ဗျာမျော်လင့်ချက်ကြီးစွာနဲ့ယေရုရှလင်မြို့ကိုရောက်ရှိလာခဲ့တာပါ။သူနဲ့အတူဆုလနှစ်ခုလည်းယူဆောင်လာခဲ့ပါသေးတယ်။ပထမဆုလကယေရုရှလင်အသင်းတော်ကိုထောက်ပံ့မှုအာရှိပြည်ဟေလသနိုင်ငံကအလှူငွေကောက်ခံပြီးသူ့နဲ့အတူအလှူငွေများယူဆောင်လာခဲ့ပါတယ်။ဒုတိယဆုလကတော့တပါးမျိုးသားများကိုတန်ရှင်သောဝိညာဉ်တော်ကယုံကြည်သူများအဖြစ်ပြောင်းလဲပေးနေတာကိုတာရကပြဖို့တပါးမျိုးသားညီကိုအချို့ကိုသူ့နဲ့အတူခေါ်ဆောင်လာခဲ့တာဖြစ်ပါတယ်။ခြေတော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာလွန်ခဲ့တဲ့နှစ်ပေါင်း20လောက်ကတတိဖန်ကိုဂဲနဲ့ပေါက်တကြပုံနဲ့တတိဖန်ကိုတတ်ပြီးတဲ့နောက်ခရိယန်ဟူသည်များကိုလိုက်လံတတ်ဖြတ်နေလို့ခရိယန်တွေကစင်ကလျာယောမအင်ပညာတလွှားပြေးကြလွှားကြတာတွေကိုရှင်ပေါလုမြင်ယောင်မိပါလိမ့်မယ်။ပြန်လဲစဉ်းစားမိပါလိမ့်မယ်။အခုတော့သူကိုယ်တိုင်ပြန်လဲခံစားနေရပြန်ပါပြီ။ဘာပဲဖြစ်ဖြစ်ပြန်စဉ်းစားကြည့်ပါ။ဖြစ်သည်များတွေဟာဘုရားသခင်အမှုတော်အတွက်အကောင်းတွေသာဖြစ်လာခဲ့တာရှင်ပေါလုအတွက်တော့မျက်ဝါးထင်ထင်တွေ့မြင်နေရပါပြီ။တခါတပါးအမျိုးသားအများအပြားခရိယန်တွေဖြစ်လာတဲ့အခါမှာလဲအသင်းတော်ညှဉ်းညူးစီတယ်ဆိုပြီးပြဿနာတက်ခဲ့လို့နောက်ဆုံးတော့ပထမယေရုရှလင်ကောင်စီအစည်းအဝေးကဒီပြဿနာကိုဖြေရှင်းပေးခဲ့ရပါပြီဖြေရှင်းပေးခဲ့ရပါပြီဒါပေမဲ့အခုအချိန်အခါမှာတော့ယေရုရှလင်မြို့မှာရှိတဲ့အသင်းတော်ကောင်စီကသဘောထားတွေပြောင်းလဲသွားခဲ့ပါပြီတပါးမျိုးသားများနဲ့ပတ်သက်လို့ယေရှုရှင်ညီတော်ယာကုပ်ကရှင်ပေါလုကိုဘယ်လိုပြောပါသလဲဆိုတော့
တမန်တော်ဝုဒ္ဓအခန်းကြီး21အခန်းငယ်20မှာဖတ်ကြည့်ကြပါစို့ငါတို့ညီကိုငါတို့ညီယုံကြည်လောယူရလူဘဏ္ဍပေါင်းရှိသည်ကိုသိမည်ထိုသူပေါင်းတို့သည်ပြင်းညက်တရားဘက်၌စိတ်အားကြီးသောသူဖြစ်ကြ၏လို့ပြောပြလိုက်ပါတယ်ဒီသတင်းစကားဟာဝန်းမြောက်เสียဖြစ်ပေမဲ့ຢາກုတ်ပြောပြတဲ့စကားထဲမှာတစိ့တပိုင်းကတော့ပြဿနာကိုတင်လို့ဖြစ်လာခဲ့တာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီအချိန်ကခရိယန်အသင်းတော်အတွင်းအုပ်စုနှစ်စု꿰နေလို့ပါပဲ။အုပ်စုတစ်စုကခရိယန်လူသင်များအားလုံးယူရဘာသာကိုဝင်ရမယ်။မောရှိပညာအားလုံးကိုအတိအကျလိုက်နိုင်ရမယ်လို့တောင်းဆိုနေကြပြီ။အဲ့ဒီအုပ်စုဝင်တချို့ကပေါလုဟာခရိယန်လူသင်များအနေနဲ့မောရှိပညာတွေကိုလိုက်လျှောက်ဖို့မလိုတော့ဘူးလို့ဟောကြားနေတဲ့လူဖြစ်တယ်လို့ဆွဆွဲနေကြတာဖြစ်ပါတယ်။ရှင်ပေါလုကိုဆွဆွဲနေတဲ့ဆွဆွဲချက်တွေအားလုံးပါတယ်လို့တော့မဆိုနိုင်ပါဘူး။ပေါလုကိုယ်တိုင်ကတပါးအမျိုးသားတယောက်ဖြစ်သွားပြီလို့သူ့လူမျိုးတွေကမထင်ပါစေခြင်းလို့မောရှိရဲ့ပညာတရားကျင့်ထုံးများကိုဆက်လိုက်လိုက်လျှောက်နေပေမဲ့ခရစ်ယာန်တယောက်အနေနဲ့ပညာတရားကိုစောင့်လို့ထာဝရအသက်ရနိုင်တယ်ဆိုတဲ့အချက်ကိုတော့ရှင်ပေါလုကလုံးဝကိုလက်မခံပါဘူးခင်ဗျာ။ယုံကြည်ခြင်းအပြင်ကျေးဇူးတော်ကြောင့်သာကယ်တင်ခြင်းရတာပါ။ပညာတရားဤအကျင့်အပြင်ဘယ်သူမှကယ်တင်ခြင်းမရနိုင်ကြောင်းရှင်ပေါလုကရှင်းရှင်းလင်းလင်းပဲယုံကြည်လက်ခံဟောကြားနေတာတွေ့ရပါတယ်။ယေရုရှလင်မြို့မှာရှိတဲ့ညီအကိုများကသဘောထား꿰နေကြတဲ့အုပ်စုနှစ်စုကိုယင်ညာစိတ်ပေးခြင်းညလို့ပေါလုအနေနဲ့ဗိမာန်တော်ထဲမှာစင်ကြယ်ခြင်းပြုကြဖို့ယာကုပ်ပေးတဲ့အကြံတိုင်းလက်ခံလိုက်တာဖြစ်ပါတယ်။အသင်းတော်ညီညွတ်မှုရဖို့ယာကုပ်ကအကြံပြုခဲ့တာဖြစ်ပေမဲ့ထွက်ပေါ်လာတဲ့ရလက်ကတော့ဒုက္ခနဲ့အဆုံးသတ်သွားခဲ့ရပါတယ်။ယေရုရှလင်မြို့မှာပွဲတော်ကျင်းပနေတဲ့အချိန်ယူရနိုင်ငံအရရကဧည့်သည်တွေနဲ့ပြည့်ကျက်နေတဲ့အချိန်မှာအရရကရောက်ရှိလာကြတဲ့လူအလုံးလူလူကပေါလုကိုကောင်းကောင်းသိကြပါတယ်။ပေါလုလှည့်လည်တရားဟောကြားစဉ်ကမိတ်ဆွေတွေရောယန္တူတွေပါရောက်ရှိနေကြတဲ့အချိန်မှာပေါလုအနေနဲ့သူတို့ခေါ်ဆောင်လာခဲ့တဲ့တပါးအမျိုးသားတွေကိုမသိခြင်းရောင်ဆောင်ပြီးမနေပါဘူးချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာတဖက်စွန့်ထွက်နေကြတဲ့အယူသည်လူမျိုးရေးစိတ်ဓာတ်ပြင်းထန်တဲ့လူတွေကပေါလုတပါးမျိုးသားတွေနဲ့ပေါင်းသင်ဆက်ဆံနေတာကိုလုံးဝကိုကြည့်လို့မရကြပါဘူးတစ်ချိန်ကလူပြူလူမဲခွဲခြားတဲ့ပုံစံမျိုးဖြစ်ကောင်းဖြစ်ပါလိမ့်မယ်ခုနှစ်ရက်တိုင်းစင်ကြယ်မှုပြုရတဲ့အချိန်စိတ်ကနီးလေးမှာအာရှိပြည်ကရောက်လာကြတဲ့ပေါလုရဲ့ရန်သူများကပေါလုကိုတပါးအမျိုးသားများနဲ့အတူတွေ့ကြတဲ့အခါမှာပြဿနာဖြစ်ပေါ်လာပုံကိုတမန်တော်ဝုဒ္ဓအခန်းကြီး21 29နဲ့29ကိုဖတ်ကြည့်ကြပါစို့ထိုခုနှစ်ရက်စိတ်လူသောအခါအာရှိပြည်မှလာသောယူရလူတို့သည်ဗိမာန်တော်၌ပေါလုကိုမြင်လင်းစူဝေသောသူအပေါင်းတို့ကိုတိုက်တွန်းနှိုးဆော်၍ဣသရေလလူတို့ကူညီကြပါဤသူကငါတို့အမျိုးနှင့်ပြင်းညက်တည်း၎င်းဤဗိမာန်တော်ကို၎င်းခတ်သိမ်းသောအရထာနာတို့၌စန့်ကျင်ဘက်ပြု၍လူအပေါင်းတို့အားဆုံးမဩဝါဒပေးတော်သူဖြစ်ပါ၏ထိုမြတ်လူတို့ကိုဗိမာန်တော်တည်းသို့တွင်၍ဤတန်ရှင်းရဌာနကိုညှဉ်းညူးစေပါပြီတကားဟုဟစ်ကြော်၍ပေါလုကိုဖမ်းဆီးကြ၏အထက်ကမြို့တိုင်း၌ပေါလုနှင့်အတူတယောဖိအမည်ရှိသောအေးဖက်မြို့သားတယောက်ကိုမြင်ရသည်ဖြစ်၍ထိုသူကိုပေါလုသည်ဗိမာန်တော်တည်းသို့တွင်သည်ဟုထင်မှတ်ကြ၏ချစ်သောဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာပေါလုရဲ့ယန္တူတွေဟာပေါလုအကြောင်းဆိုရင်ဘာပဲပြောပြောယုံကြည်ကြတာပါဟုတ်ဟုတ်မဟုတ်ဟုတ်ဖြစ်နိုင်မဖြစ်နိုင်ဆိုတာလုံးဝဝေဖန်သုံးသပ်ခြင်းမရှိကြပါဘူးတကယ်တော့အခုသူတို့ရဲ့စွတ်စွဲချက်ကမမှန်ပါဘူးဒါပေမဲ့ပေါလုကိုဖမ်းဆီးပြီးဗိမာန်တော်အပြင်ဘက်ကိုဆွဲထုတ်သွားခဲ့ကြပါပြီလူအုပ်ကြီးကရုပ်ရုပ်သေးသေးနဲ့ပေါလုကိုတတ်ပစ်ဖို့အော်ဟစ်တောင်းဆိုနေကြပါပြီခင်ဗျာတပ်ဖြတ်ခြင်းအမှုကိုဗိမာန်တော်ရဲ့အပြင်ဘက်မှာသာတပ်ဖြတ်ခွင့်ရှိတဲ့အတွက်သူတို့ရဲ့ထုံးစံကိုမထိခိုက်ရလေအောင်ဗိမာန်တော်အဆောင်တက်ကချက်ချင်းလွတ်တော်တကားတွေကိုပိတ်ပစ်လိုက်ပါတယ်။များမဝင်ရောက်နိုင်တဲ့နေရာရောက်တဲ့အထိပေါလုကိုဆွဲထုတ်သွားခဲ့ကြပါတယ်။ဗိမာန်တော်မှာရုံးရခအဒီကယုံဖြစ်နေတာကိုအန်တိုနီယိုရဲတိုက်မှနေတဲ့ယောမစစ်သူကြီးလူသိကြတော့စစ်သူကြီးလူသိကယောမစစ်သားတထောင်နဲ့ချက်ချင်းရောက်လာပြီးဗိမာန်တော်ရဲ့တပါးအမျိုးသားတတိုင်းနဲ့ရဲတိုက်ကိုလှေကားနဲ့ဆက်လိုက်ပါတယ်ယောမစစ်သားများရောက်လာတာကိုမြင်တော့မှပေါလုကိုဆက်မရိုက်ကြတော့ပါဘူးစူညာနေတဲ့လူအုပ်ကြီးရဲ့ဒေါသတကြီးပြောနေကြတဲ့အတန်တွေကို ယောမစစ်သူကြီးယောမစစ်သူကြီးကနားမလဲတဲ့အတွက်ပေါလုကိုရဲရိုက်တဲ့ခေါ်သွင်းမှုအမိန်ပေးလိုက်ပြီးအသက်အန္တရာယ်နဲ့ကင်းဝေးတဲ့နေရာမှာထိန်းသိမ်းထားလိုက်ပါတယ်။ရှင်ပေါလုချုံနောင်ချင်းခံရမယ့်အကြောင်းကဲသရီမျိုးကအာကပုကဟောပြောဟောကြားချက်အသေးစိတ်အတိကျတော့မပြည့်စုံပါဘူး။ဒါပေမဲ့ရှင်ပေါလုအသက်ဘေးကတည်တည်လေးလွတ်မြောက်သွားခဲ့တာပါ။စစ်သူရဲများကတောင်းလူအုပ်ကြီးကိုမထိန်းနိုင်မသိမ်းနိုင်ကြတော့ပါဘူးစစ်သားများကအတင်းဝင်လူပြီးစစ်သားများကပေါ်လူကိုလူအုပ်ကြီးထဲမှာအတင်းဝင်လူပြီးသူ့ကိုပွေ့ချီပြီးရဲတိုက်ထဲကိုပို့လိုက်ကြတာပါရဲတိုက်ထဲပေါ်လူရောက်ရှိသွားပြီမဲ့လေလူအုပ်ကြီးကရဲတိုက်ပြင်ဘက်ကတိုင်မြိုင်ဟစ်ပြီးပေါ်လူကိုတတ်ပစ်ပါပေါ်လူကိုတတ်ပစ်ပါလို့ကြွေးကြော်တောင်းဆိုနေကြတဲ့အတွေ့ပေါ်လူဟာသခင်ယေရှုခရစ်ယောမလူမျိုးများရဲ့ယောမလူမျိုးများနဲ့ယူရလူမျိုးတွေရဲ့လက်ထဲမှာအသေးသချင်းခံရတယ်လို့ပေါလုအသက်ခံရတော့မှာလားအာကပုဟောတဲ့အတိုင်းမှန်တော့မှာလားလို့ယုံကြည်သူများဇဝေဇဝါဖြစ်သွားကြပါလိမ့်မယ်ခင်ဗျာတမန်တော်ဝုဒ္ဓအခန်းကြီး27 39နဲ့39ကိုကျွန်တော်ဖတ်ပြပါမယ်ပေါလုဒီရဲတိုက်ထဲသို့ဝင်သောအခါအကျွန်ုပ်ဒီကိုရောနှင့်စကားပြောနိုင်ပါသလားဟုစစ်သူကြီးအားမေးလင်စစ်သူကြီးကသင်သည်ဟေလသဘာသာစကားကိုပြောတတ်တယ်လားသင်သည်အထက်ကပုံကံ၍ဓမြ၄တောင်ကိုခေါ်သွားသောအကုတုလူဖြစ်သည်မဟုတ်လောဟုမေ၏ပေါလုကလည်းအကျွန်ုပ်သည်ကိလိပီတာရှုမြို့၌ဖွာသောယူရလူမျိုးဖြစ်ပါ၏အကျွန်ုပ်နေသောမြို့ကတာမြင်ညမြို့မဟုတ်ပါဤသူတို့အားအကျွန်ုပ်စကားပြောရသောအခွင့်ကိုပေးပါအကျွန်ုပ်ပန်ကြားပါ၏လို့ပေါလုဟာစစ်သူကြီးကိုတောင်းဆိုလိုက်ပါတယ်ပေါလုတောင်းဆိုခြင်းအတိုင်းယောမစစ်သူကြီးကစကားပြောခွင့်ပေးလိုက်ပါတယ်ခင်ဗျာပေါလုကလူအုပ်ကြီးကိုလူအုပ်ကြီးတိတ်ဆိတ်သွားတဲ့အထိခဏရပ်နေပြီးလူအုပ်ကြီးတိတ်ဆိတ်သွားတဲ့အချိန်မှာဟေပြဲဘာသာစကားနဲ့စကားကိုပြောလိုက်တာဖြစ်ပါတယ်။ပေါလုရဲ့ပညာကိုတော့ကျွန်တော်တို့ချီးကျူးရပါလိမ့်မယ်။ပေါလုအနေနဲ့ဟေလသဘာသာစကားအာရဘာသာစကားဟေပြဲဘာသာစကားနဲ့လက်တင်ဘာသာစကားကိုကြောင်းကျင်စွာပြောနိုင်တဲ့အတွေ့ဟေပြဲဘာသာစကားကိုပညာသားပါပါအစင့်မြင့်မြင့်အသုံးနှုန်းအနေနဲ့ပြောလိုက်တာကြောင့်လူအုပ်ကြီးငြိမ်သက်သွားတာဖြစ်ပါလိမ့်မယ်။ရှင်ပေါလုကဟေပြဲဘာသာစကားနဲ့သူ့အကြောင်းကိုကြားရည်လွတ်တယ်လို့စီကာပတ်ကုံပြောလိုက်ပုံကိုတမန်တော်ဝုဒ္ဓအခန်းကြီး22အခန်းငယ်1ကနေ3ကိုကျွန်တော်တို့ဖတ်ကြည့်ကြပါစို့။ညီကိုယ်တို့အဘတို့အကျွန်ုပ်ဒီကိုအပြစ်ဖြေစရာကိုဖြေစရာစကားကိုသင်တို့ရှေ့မှာယခုပြောစဉ်တွင်နားထောင်ကြပါဟုဆိုလေတော့ဟေပြဲဘာသာစကားအဖြစ်ပြောသူကိုထိုသူတို့သည်ကြားလင်တာ၍အလွန်တိတ်ဆိတ်စွာနေကြ၏ပေါလုကလည်းအကျွန်ုပ်သည်ကိလိပီတာရှုမြို့၌မွေးဖွားသောယူရလူဖြစ်ပါ၏ဤမြို့မှာလည်းဂါမလီလျအမည်ရှိသောဆရာ၏ခြေရင်း၌ကျွေးမွေးခြင်းကိုခံရ၍မိစဉ်ဖားဆက်ကျင်လည်သောတရားကိုသေချာစွာသိနာလေခြင်းဟာဤဥပရိသကိုခံပါပြီသင်တို့ရှိသမျှသည်ယနေ့တိုင်အောင်ဖျားသခင်ဘက်၌စိတ်အားကြီးသည့်ဤသူကျွန်ုပ်လဲစိတ်အားကြီးပါ၏ဆရာကြီးဂါမလီလျာဟာမကြသေးမီနှစ်များအတွင်းကအေဒီ90ကကွယ်လွန်သွားခဲ့ပါပြီသူ့ရဲ့စာပေများထူးချွန်ပြောင်ပြောင်းလာတဲ့အတွက်ပညာရှိပေါလုကထူးချွန်ပြောင်ပြောင်းလာတဲ့အတွက်ပညာရှိလောကမှာထင်ရှားပြီးယနေ့တိုင်ကြော်ကြားနေတဲ့ပုဂ္ဂိုလ်ကြီးတဦးဖြစ်ပါတယ်လွတ်လပ်တဲ့အတွေ့ခေါ်ဆိုင်ရာပညာရှင်တဦးအနေနဲ့ဖာရိရှဲလောကမှာလည်းထင်ရှားပြီးယုသေ40ယုသေအများကြီးယုသေလေးစားခြင်းခံရတဲ့ပုံကူတူဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ယေရှုရှင်ရဲ့လမ်းစဉ်အတိုင်းလိုက်တဲ့သူတွေကိုသူကိုယ်တိုင်နှင်းဆဲနှိပ်စက်တပ်ဖြတ်ခဲ့တဲ့အကြောင်းပြောပြပုံကိုတမန်တော်အခန်းကြီး22အငယ်4ကနေ17ကိုကျွန်တော်တို့ဖတ်ကြည့်ကြပါအောင်စို့။ယောက်ျားမိန်းမတို့ကိုချီနှောင်၍ထောင်ထဲမှာလောင်ထားလျက်အသေးသချင်းတိုင်အောင်ထိုဘာသာကိုနှင်းဆဲခဲ့ပါပြီ။ထိုကဲ့သို့ယေဘုဟိမင်းမဆ၍လူအကြီးအကဲအပေါင်းတို့သည်အကျွန်ုပ်ဘက်၌တက်တည်ဖြစ်ကြပါ၏။သူတို့ထံမှလည်းအကျွန်ုပ်သည်ညီအကိုတို့ထံသို့အမှားစာကိုခံပြီးမှဓမ္မတက်မြို့၌ရှိသောထိုဘာသာဝင်သူတို့ကိုဒဏ်ခံစေခြင်းကချီနှောင်၍ယေရုရှလင်မြို့သို့ပို့မည်ဟုဓမ္မတက်မြို့သို့အကျွန်ုပ်သွားပါ၏။လမ်း၌သွား၍ဓမ္မတက်မြို့အနီးသို့ရောက်သောအခါမွန်းတဲ့အချိန်တွင်ကောင်းငင်တဲကကြီးသောအလင်းသည်အကျွန်ုပ်ပတ်လည်၌ရုပ်ခနဲထွန်းတောက်လာပါ၏အကျွန်ုပ်သည်မြေပေါ်မှလဲ၍နေစဉ်ရှောလူရှောလူ ဘယ်ကြောင့်ငါကိုညှင်းဆဲသနည်းဟုအကျွန်ုပ်အားပြောသောစကားတန်ကိုကြားလင်သခင်ကိုတော်သည်အဘယ်သူနည်းဟုအကျွန်ုပ်ပြန်၍မေးလျောက်တော့ငါကတင်ညှင်းဆဲသောနာဇရက်မြို့သားယေရှုဖြစ်သည်ဟုမိန်တော်မူ၏အကျွန်ုပ်နှင့်ပါသောသူတို့သည်ထိုအလင်းကိုမြင်၍ကြောက်ရွံ့ခြင်းသို့ရောက်တော်လဲအကျွန်ုပ်အားပြောသောစကားတန်ကိုမကြားမသိရကြထိုအခါအကျွန်ုပ်ကလည်းသခင်ကျွန်ုပ်ဒီအဘယ်တို့ပြုရပါမည်နည်းဟုရှောက်လင်သခင်ဖျားကထလောမသက်မြို့သို့သွားလောတင်ဆောင်ရက်ဆရာဖို့ခွဲခန့်စီမံသမျှတို့ကိုထိုမြို့၌ပြောလိမ့်မည်ဟုမိန်တော်မူ၏ထိုအလင်း၏ရောင်ကြီးအရှိန်အားဖြင့်အကျွန်ုပ်ဒီမျက်စိကန်းသောကြောင့်အကျွန်ုပ်နှင့်ပါသောသူတို့၏လက်ဆွဲခြင်းကိုခံရ၍ဓမ္မသက်မြို့သို့ရောက်ပါ၏ကျွန်တော်ဓမ္မသက်မြို့ကိုရောက်သွားတဲ့အခါမှာပညာတရားကိုယုံကြည်စောင့်ရှောက်သောအနန္ဒီဆိုသူတယောက်ကိုကျွန်ုပ်ထံဆေလွတ်ပြီးလက်တင်ဆူတောင်းပေးခြင်းအပြင်သူ့ရဲ့မျက်စိပြန်မြင်ခဲ့တဲ့အကြောင်းရှင်ပေါလုကရှင်းပြလိုက်ပါတယ်ရှင်ပေါလုဆက်လက်ရှင်းပြပုံကိုတမန်တော်20 14ကနေ16ကိုလည်းဖတ်ကြည့်ကြပါအောင်စုသူကလည်းသင်သည်မြင်လေသမျှကြားလေသမျှတို့ကိုလူအပေါင်းတို့အားပြော၍သခင်ဖျား၏တသက်ခံဖြစ်ရမည်အကြောင်းသင်သည်ဖျားသခင်အလိုတော်ကိုသိစေခြင်းက၎င်းချောင်းမတော်သူတို့ကိုမြင်၍နှုတ်တော်အတွက်ကိုကြားပြောစေခြင်းက၎င်းငါတို့ဘိုးဘေးများဤဘုရားသခင်သည်တင့်ကိုခံထားတော်မူ၏ယခုလည်းတင်သည်အဘယ်ကြောင့်ဆိုင်းလျွေနေသနည်းထလောဘုရားသခင်ကိုပထနာပြုလျက်ဗတ္တိဇံကိုခံ၍သင်အပြစ်များကိုဆေးကြောလောဟုဆိုပါ၏ဒါကြောင့်ရှင်ပေါလုနှစ်ချင်းမင်္ဂလာခံယူပြီးတဲ့နောက်ယေရှုရှင်ကိုယ်တိုင်ကသူ့ကိုပေးအပ်လိုက်တဲ့တာဝန်အကြောင်းရှင်းပြဖို့ယေရုရှလင်မြို့ကိုပြန်လာခဲ့တာပါဒါပေမဲ့ယေရုရှလင်မြို့မှာဘုရားရှင်ထံကယူပါယုံရရှိလို့ယေရုရှလင်မြို့မှာတားရှိစွာမနေနိုင်ခဲ့တဲ့အကြောင်းရှင်ပေါလုကဆက်လက်ရှင်းလိုက်ရှင်းပြလိုက်ပုံကတော့တမန်တော်ခန်းကြီး22:20မှာကျွန်တော်တို့ဖတ်ကြည့်ကြပါအောင်စုထို့နောက်အကျွန်တို့ဒီယေရုရှလင်မြို့ကိုပြန်၍ဗိမာန်တော်၌ဆူတောင်းစဉ်ဘဝင်ကြ၍သခင်ဘုရားကသင်သည်ကြိုးစား၍ယေရုရှလင်မြို့မှာအလင်းအများထွက်သွားတော့ငါ၏အကြောင်းကိုသင်သည်ပြော၍တတ်သေးခံသောစကားကိုဤလူတို့သည်လက်မခံဘဲနေကြလိမ့်မည်ဟုမိန့်တော်မူလျက်ရှိသည်ကိုအကျွန်ုပ်မြင်လေ၏အကျွန်ုပ်ကလည်းသခင်ကိုတော်ကိုယုံကြည်သောသူတို့ကိုအကျွန်ုပ်သည်ထောင်ထဲ၌လှောင်ထား၍တရားစရာများ၌ရိုက်သည့်အကြောင်းကိုသူတို့သိကြပါ၏ကိုတော်ဤတတ်သေးခံဖြစ်သောတတိဖာဤအသွေးကိုတွန်းသောအခါအကျွန်ုပ်သည်အနား၌နေလျက်ကိုမျက်ချင်းအမှုကိုဝန်ခံကိုမျက်ချင်းအမှုကိုဝန်ခံ၍ကိုမျက်သွဲသူတို့၏အဝတ်ကိုစောင့်နေပါ၏အဲ့ဒီလိုရှင်ပေါလုကသူ့ရဲ့အထုပ်ပတ်တိကိုရှင်းပြလိုက်တဲ့အခါပရိသတ်ကြီးကငြိမ်ငြိမ်သက်သက်နဲ့နားထောင်နေဆဲပါပဲဖျားရှင်ရဲ့တန်ရှင်သောဝိညာဉ်တော်ကသူတို့ရဲ့စိတ်နှလုံးတွေကိုပြုပြင်ပေးနေတာလည်းဖြစ်ပါလိမ့်မယ်နောက်ပိုင်းရှင်ပေါလုကဘယ်လိုဆက်ပြီးပြောလိုက်ပါသလဲဆိုတော့တမန်တော်ဝတ္ထုအခန်းကြီး22:21-22ကိုကျွန်တော်ဖတ်ပါမယ်။သခင်ပြားကသွားလို့ငါဒီတပားမျိုးသားတို့ရှိရာတို့တင့်ကိုဝေးလာစွာဆေလွတ်မည်ဟုအကျွန်ုပ်အားမိန်တော်မူပါ၏လို့ပေါလုကမျက်စိုလိုက်ပါတယ်။ထိုမြတ်တိုင်အောင်ပေါလုစကားကိုနားထောင်ပြီးလင်ထိုသူတို့သည်အော်ဟစ်၍ထိုသူတို့သူကိုမြေကြီးပြင်မှတုတ်တင်ပယ်ရှင်းလို့သူသည်အသက်မရှင်သင့်ဟုဆိုကြ၏။အဲ့ဒီလိုဘာကြောင့်ပြောင်းလဲသွားရပါသလဲ။ကျွန်တော်တို့ရဲ့မနာလိုစိတ်ဝန်တိုစိတ်အဲ့ဒီအရာတွေကကျွန်တော်တို့ရဲ့နှလုံးသားကိုအလင်းတရားမဝင်နိုင်အောင်ပိတ်ဆို့တားဆီးထားလို့ဖြစ်ပါတယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဓမ္မသက်မြို့ကိုသွားတဲ့လမ်းမကြီးပေါ်မှာရှင်ပေါလုကကိုရောရှင်ကိုအမှန်တကယ်မြင်ရကြားရပုံကိုခရိယန်တယောက်အနေနဲ့ယုံကြည်ခြင်းအပြင်ကယ်တင်ရှင်ကိုမြင်နိုင်ကြားနိုင်ပါသလား။ရှင်ပေါလုကိုဖျားရှင်ကဝေးလံခေါင်မာတဲ့ဒေသများကိုပို့ခဲ့တယ်လို့ခုတရားနာနေတဲ့ဓမ္မမိတ်ဆွေများကိုဖျားရှင်ကဝေးလံခေါင်းပါတဲ့ဒေတာများကိုပို့မှာမဟုတ်ပါဘူးဒါပေမဲ့မိတ်ဆွေတို့အတွက်အလုတ်တစ်ခုစီတော့ဖျားရှင်ကစီမံထားတော်မူပါလိမ့်မယ်ကျွန်တော်တို့ယေရှုရှင်ကိုတည်ကျွန်းကြပြီးတည်ကျွန်းပြီးကြပါပြီလားယေရှုရှင်ကိုတည်ကျွန်းခြင်းဆိုတဲ့အဓိပ္ပာယ်ကပါလေယေရှုရှင်အတွက်သက်တည်ခံခြင်းပါပဲဒါကြောင့်တရားနာနေကြတဲ့ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာယေရှုရှင်အကြောင်းသတင်းကောင်းကိုကျွန်တော်တို့အနီးအနားမှာရှိကြတဲ့မိတ်ဆွေတွေကိုထပ်မံဝေငှကြပါစို့အားလုံးပါဝင်ဝေငှနိုင်ကြပါစေအာမင်
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဓာတိတော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။